အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့ S ညီလာခံသတင်းနဲ့အရင်ဆုံးစပါမယ်။ဝါရှင်တန် DC မှာကျင်းပနေတဲ့2012နိုင်ငံတကာ S ညီလာခံအတွင်းဆွေးနွေးချက်တွေထဲမှာ S တိုက်ဖျက်ရေးနဲ့ပတ်သက်လို့မျှော်လင့်ချက်အသစ်တွေတွေ့ရတယ်လို့တစ်ချိန်တည်းမှာပဲစိုးရိမ်မှုအသစ်တွေလည်းပေါ်ထွက်ခဲ့ပါတယ်။ S ညီလာခံမှာသတင်းယူနေကြတဲ့ VOA သတင်းတောက်တွေရဲ့သတင်းရေးသားချက်တွေကိုစူးစီးပြီးကိုသားညွန်ဦးဟာအပြည့်အစုံတင်ပြပါမယ်ရှင်။
HIV AIDS တိုက်ဖျက်ရေးလုပ်ငန်းတွေမှာအခက်အခဲတွေကြုံနေရပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမှာအမခန်းလောက်ဆရာတူးတက်မှုတွေရခဲ့တယ်လို့မနေ့ကဒီညီလာခံဆွေးနွေးပွဲတစ်ခုမှာတယောက်မိကုံးပြောတဲ့သမရဟောင်းကတော် Laura Bush ကပြောသွားပါတယ
် Rather than waiting quietly for death millions who suffer from HIV are now working and
တနည်းချီတဲ့ HIV ရောဂါပိုးခံစားနေကြသူတွေဟာတင်မရက်ကိုညီညီလေးစောင့်ဆိုင်နေတာထက်သူတို့ရဲ့လူအဖွဲ့အစည်းလူအတိုင်းဝိုင်းတဲ့မှာပါဝင်ဆောင်ရွက်နေကြပါတယ်
အခုလိုမျိုး AIDS ရောဂါတိုက်ဖျက်ရေးမှာအမျိုးသမီးတွေရဲ့အခမ်းကဏ္ဍဟာလည်းအရေးပါနေတယ်လို့ Laura Bush ကပြောပါတယ
် When you look around the world you see that women are in the forefront of life changing progress in Afghanistan under the Taliban women ran underground literacy centers risking their own lives to teach women and girls to read in Burma
despite ညာအနှံ့ကိုကြည့်လိုက်မယ်ဆိုရင်လူမှုဘဝကိုပြောင်းလဲတိုးတက်စေတဲ့လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာရှည်တန်းကနေရှိနေတာပါတာလီဘန်လက်အောက်အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေဟာရွှေ့ရွှေ့ဝဲဝဲမြေအောက်လှုပ်ရှားမှုပုံစံနဲ့အသက်အန္တရာယ်တွေကြားကနေအမျိုးသမီးငယ်တွေကိုစာပေတင်ကြားပေးခဲ့ကြပါတယ်မြန်မာနိုင်ငံမှာဆိုလဲနှစ်ပေါင်းများစွာဖိနှိပ်မှုကြားကနေအမျိုးသမီးတွေဟာရက်စက်ကြမ်းကြုတ်မှုတွေကိုအန်တုခဲ့တာကြောင့်သူတို့ရဲ့ရေစွမ်းတတ္တိတွေဟာကမ္ဘာမှာအားကျစရာဖြစ်ခဲ့ပါတယ်အစ်ယောဂတိုက်ဖျက်ရေးမှလည်းအမျိုးသမီးတွေရဲ့အခမ်းအနားဟာအရေးပါခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဒီ2003ခုနှစ်ကလေးကဆိုရင် HIV ရောဂါပိုးပြန့်နှံ့မှုကာကွယ်ရေးအတွက်ဒေါ်လာဘီလီယံနဲ့ချီပြီးတော့ကူညီထောက်ပံ့ပေးခဲ့ပါတယ်။ဒီလိုမျိုးကူညီထောက်ပံ့မှုတွေနောက်ဆေးဘက်ဆိုင်ရာတိုးတက်မှုတွေရှိနေပေမဲ့လည်း HIV ရောဂါပိုးကူးစက်ခံမှုအများဆုံးဖြစ်နိုင်ခြေရှိတဲ့လူမှုအဝင်ဝိုင်းအချို့ဟာဖယ်ကျဉ်ခံရမယ့်အနေအထားစိုးရိမ်မှုတွေကလည်းရှိနေပါတယ်။HIV ယောဂပိုးကူးစက်မှုကိုကာကွယ်တားဆီးဖို့အတွက်အဓိကချက်ကတော့ကမ္ဘာနေရာအနှံ့ကလိင်လုံသားတွေပြည်သူစားတွေကြားယောဂကာကွယ်ရေးအတွက်ထိုက်သင့်တယ်လို့ဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့ AIDS တိုက်ဖျက်ရေးမူဝါဒရေးဆွဲသူအချို့ကဆွေးနွေးကြပါတယ်။ Australia နိုင်ငံ Monash တက္ကသိုလ်ကသူ့သည်သည် Shelley Overs ကတော့ပြည်သူစားလုပ်ငန်းတွေကြားမှာဖြစ်နေတဲ့အခြေအနေကိုအတော်လေးစိုးရိမ်စရာဖြစ်တယ်ဆိုပြီးတော့ပြောသွားပါတယ်
။ The risks to sex workers of all genders will be enormous if condoms are replaced by partially effective HIV methods.
မလို့ခြင်းမဲနဲ့ကိုဝင်ဆောင်မှုဖြစ်နိုင်တာလိင်ကတဆင့်ယောဂါကူးစက်မှုတွေကိုအကာအကွယ်မပေးနိုင်တဲ့ HIV နဲ့ပတ်သက်ပြီးတော့လေတစိ့တစ်ပိုင်းမဲ့အကာအကွယ်ပေးနိုင်တဲ့နည်းတွေကိုကွန်ဒွန်အစားထိုးပြီးအသုံးပြုလာတာကအမျိုးသားဖြစ်စေအမျိုးသမီးဖြစ်စေလိင်လုံသားတွေအတွက်အတောကိုအန္တရာယ်ကြီးတဲ့ကိစ္စပ
ါနောက်ပြဿနာတစ်ရပ်ကတော့ဒီယောဂါကူးတာရေးအတွက် ERV ဆေးဝါးကိုထုတ်လုပ်သူတွေကမူပိုင်ခွင့်ပြုလုပ်ထားကြတဲ့ပြဿနာပါဒီလိုမျိုးမူပိုင်ခွင့်ပြုလုပ်တာကြောင့်မလို့ဈေးသက်သက်သာသာနဲ့ထုတ်လုပ်နိုင်တဲ့ကုမ္ပဏီတွေ ERV ဆေးထုတ်မရတာကြောင့်မလို့ဆေးကိုဈေးချဖို့ကြိုးပမ်းကြရမှာကြုံရတဲ့အခက်အခဲတခုဖြစ်နေတယ်လို့ AIDS တိုက်ဖျက်ရေးလှုပ်ဆောင်နေသူတွေကဒီညီလာခံအထက်မှာဆွေးနွေးခဲ့ကြပါတယ်။မနေ့တုန်းကဒီအမျိုးသမီးနဲ့ AIDS တိုက်ဖျက်ရေးဆွေးနွေးပွဲမှာသမ္မတဟောင်း Laura Bush ကသမ္မတဟောင်း Bush ရဲ့ကတော့ Laura Bush မိကုံးပြောသလိုပဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ရဲ့ဒီကြိုတင်အသံတွင်းယူထားတဲ့ဗီဒီယိုမိကုံးကိုလည်းအဲ့ဒီမှာပြသပါတယ်။ AIDS ရောဂါတိုက်ဖျက်ရေးမှာမေတ္တာဂိယူနာကိုအခြေခံတဲ့လူအတိုင်းဝိုင်းရဲ့တုံ့ပြန်မှုလိုအပ်တဲ့အကြောင်းဒေါ်ဆန်းစုကြည်ကပြောသွားပါတယ်။
Once this message has got through, we will be able to base activities on the natural compassion of human beings. And of course, as
AIDS ရောဂါအကြောင်းတကယ်ပဲသိနာလည်လာမယ်ဆိုရင်တော့လူသားတွေမှာရှိတဲ့ဂရုဏာတရားကိုအခြေခံပြီးတော့လှုပ်ဆောင်သွားကြနိုင်မှာပါ။မြန်မာနိုင်ငံဟာမေတ္တာဂရုဏာတရားကိုအခြေခံတဲ့ဗုဒ္ဓဘာသာအများစုရှိတဲ့နိုင်ငံမှာဒါရီပေါ်အခြေခံပဲပြီးတော့လူမှုအတိုင်းဝိုင်းပညာပေးမှုလုပ်မယ်ဆိုရင်တော့ပြဿနာတရက်ကိုစမ်းသစ်တဲ့အမြင်နဲ့ချဉ်းကပ်နိုင်တဲ့လူအဖွဲ့အစည်းတရက်ဖြစ်လာမယ်လို့ကျမတို့မျှော်လင့်ပါတယ်။ဒါဆိုရင် AIDS ရောဂါလိုမျိုးပြဿနာတွေမဟုတ်ဘဲနဲ့တခြားခွဲခြားဆက်ဆံခံရသူတွေနိနာဒုက္ခရောက်ကြသူတွေရဲ့ကိစ္စကိုလည်းဖြေရှင်းပေးနိုင်ပါလိမ့်မယ်။
AIDS ရောဂါတိုက်ဖျက်ရေးအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့ဒီလာမယ့်2015ခုနှစ်မှာလူပေါင်း15သန်းအတွက် AIDS ရောဂါအတွက်အသက်ကာကွယ်ဆေးရဖို့ရည်မှန်းထားပါတယ်။လက်ရှိအဖြစ်တော့ဒီကဘာမှာ HIV ရောဂါပိုးကူးစက်ခံရသူဟာ34သန်းရှိမယ်လို့ကုလသမဂ္ဂကနေပြီးတော့ခန့်မှန်းပါတယ်။ပြီးခဲ့တဲ့2011ခုနှစ်အတွင်းမှာတော့ AIDS ရောဂါကြောင့်လူပေါင်း1.8သန်းသေဆုံးခဲ့ရတယ်လို့ကုလသမဂ္ဂဘက်ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။